မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်လေးဟာလမ်းလွဲနေပြီးတော့လမ်းမှန်ပေါ်ပြန်ရောက်ဖို့ရအရေးကြီးလိုအပ်နေတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇိုင်ရိုက်အယ်ဟူဆိန်ကဘူရူးနေမှာတတိပေးပြောကြားလိုက်ပါတယ်။အခုနှစ်ဟာဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုတွေနဲ့ရေရှည်တည်တတ်မဲ့အမျိုးသားယဉ်ကျေးစီအစီအစဉ်တွေအတွက်ရေးပါတဲ့နှစ်ဖြစ်တယ်လို့သူကပြောပါတယ်။အပြည့်စုံကိုကိုစော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေအပေါ်ကန့်သတ်ချုပ်ချယ်တာတိုင်းဒေသလူမျိုးစုတွေအပေါ်အခွင့်အရေးချုပ်ဖောက်မှုတွေဖြစ်ပေါ်နေတာတရုတ်မြန်မာနယ်စပ်မှာကိုကန့်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာစတဲ့မကြသေးခင်ကဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုကြည်ချင်းအပြင်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်ဟာလမ်းလွဲတဲ့ဘက်ကိုဥတည်နေကြောင်း OHCHR ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကဗုဒ္ဓဦးနဲ့ရက်ဆွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအဲ့ဒီကြေညာချက်ပါအကြောင်းအရာတွေကိုတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်Stephen Dujarric ကထပ်သွင်းပြောဆိုသွားပါတယ
် High Commissioner for Human Rights warned that Myanmar seems to be headed in the wrong direction and needs urgently to get back on track in a crucial year for the country's
ဒီမှာနိုင်ငံဟာလမ်းလွဲတဲ့ဘက်ကိုဥတီသွားနေတဲ့အတွက်လမ်းမှန်ပေါ်ရောက်ဖို့အရေးကြီးလိုအပ်နေတယ်လို့လူခွင့်ရေးမဟာမင်းကြီးကသတိပေးပြောကြားလိုက်ပါတယ
်မြန်မာနိုင်ငံမှာတမရအုပ်သိမ်းစင်အစိုးရတက်လာပြီးနောက်ပိုင်းအကောင့်ထဲပေါ်လာတဲ့ဘက်ဆုံပြုပြင်ပြောင်းလဲမှုတွေအပေါ်နိုင်ငံတကာအသံအဝိုင်းကအစဉ်တစိုက်ချီးကျူးပြောဆိုခဲ့ကြတာတွေရှိပါတယ်အထူးသဖြင့်တော့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေဟာတခြားနိုင်ငံတွေအတွက်နမူနာယူသင့်တယ်ဆိုပြီးတင်စားပြောဆိုခဲ့ကြတာပါဒါပေမဲ့မကြတဲ့ခင်ကတိုင်းပြည်အတွင်းဖြစ်ပေါ်ခဲ့တဲ့ဖြစ်ရပ်တွေကိုကြည်ချင်းအားဖြင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအပေါ်မေးခွန်းထုတ်ဆရာဖြစ်နေတယ်လို့လူ့အခွင့်အရေးမဟာမင်းကြီးပြောတာကို Stephen Dujarric ကသတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောဆိုသွားပါတယ်
The international community has seen the transition in Myanmar as a story of promise and hope, but the High Commissioner said that recent developments relating to the human rights of minorities.
လူနေစုတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေလွတ်လပ်စွာပြောဆိုမှုတွေနဲ့လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်တွေပေါ်ကန့်သတ်ချုပ်ချယ်မှုတွေကြောင့်ပြုပြင်ပြောင်းလဲရေးဘယ်ကိုဥတည်သွားနေတယ်လဲဆိုတာကိုမေကွန်ထုတ်စရာဖြစ်လာပြီးနောက်ကျောင်းပြန်လှည့်မလားဆိုတဲ့ချင်းကြောင်းမှုမျိုးပါတွေ့နေရပါတယ်။
အဲ့ဒီလိုအလားတူအဖြစ်အပျက်တွေများစွာဖြစ်ခဲ့တဲ့အထက်ကမိကျောင်းကံအရေးငြိမ်းချမ်းစွာဆန္ဒပြသူ14ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တာတားမြစ်နေနေတဲ့ကျူးကျော်ဝင်ရောက်မှုနိုင်ငံတော်လျှို့ဝှက်ပေါက်ကြအောင်လှုပ်ဆောင်မှုစတဲ့ဆွဲချက်တွေနဲ့သတင်းတောက်10ဦးကိုမနစ်ကထောင်ဒဏ်နှစ်ရှည်အပြစ်ပေးလိုက်တာတွေလည်းပါဝင်တယ်လို့လူ့အခွင့်အရေးမဟာမင်းကြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အန်အယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တူဖြစ်သူဥထင်လင်းဦးဟာလည်းဗုဒ္ဓဘာသာအစွန်းရောက်တဲ့အကြောင်းပြောဆိုခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်တယ်လို့ဆိုပါရယ်။1982ခုနှစ်နိုင်ငံသားစီစီရေးဥပဒေအရထုတ်ပြန်ထားပြီးတိုင်းဒေသလူနည်းစုတွေအများစုကန့်ဆောင်ထားတဲ့ white card တွေအလုံးမလကုံမှာတက်တန်းကုံဆုံးတော့မယ်လို့တမရဦးသိန်းစင်ကဖေဖော်ဝါရီလ17ရက်နေ့မှာအတိအပြည့်ထုတ်ပြန်ခဲ့တဲ့ကိစ္စဟာမြန်မာနိုင်ငံအတွင်းကလူနည်းစုတစုဖြစ်တဲ့ရိုဟင်ဂျာမု슬လင်တွေအနေနဲ့လူမှုဆန္ဒခံယူပွဲနဲ့အထွေထွေရွေးကောက်ပွဲတွေမှာမဲပေးခွင့်မရအောင်ရည်ရွယ်လှုပ်ဆောင်တယ်လို့ဖြစ်နေတယ်လို့လည်းလူ့အခွင့်အရေးမဟာမင်းကြီးရဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။မကြခင်ပြုလုပ်ဖို့ရှိတဲ့လူမှုဆန္ဒခံယူပွဲမှာအဲ့ဒီ white card ကန်ဆောင်ထားသူတွေမဲပေးတာဟာဖွဲ့စည်းပုံနဲ့မကန့်ညီကြောင်းဖွဲ့စည်းပုံခုံရုံးက February 16ရက်နေ့မှာဆုံးဖြတ်ချက်ချခဲ့တာကိုလည်းကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။ရုပ်ောက်ပွဲကျင်းပမဲ့နေ့ဖြစ်နေတဲ့အတွက်နိုင်ငံရေးပါတီတချို့ကအဲ့ဒီလိုဘာသာရေးဆိုင်ရာအကြောင်းပြချက်တွေနဲ့မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နိုင်ကြောင်းကဘာတလောဘာသာရေးအစွန်းရောက်တွေကအကြမ်းဖက်စုပ်ပူမှုတွေလှုပ်ဆောင်နေတဲ့အချိန်မှာဘာသာရေးနဲ့ညှိဆွန်းစေမဲ့ပြောဆိုလှုပ်ဆောင်မှုတွေကိုတတိထားရှောင်ရှားတဲ့ကြောင်းဒီမိုကရက်တစ်မြန်မာနိုင်ငံအစ်ကိုမတူကွဲပြားမှုတွေရဲ့အင်အားစုတွေစုစည်းပြီးတိစောက်တဲ့ကြောင်းလူ့အခွင့်အရေးမဟာမင်းကြီးရဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်တရုတ်မြန်မာနယ်စပ်မှာမြန်မာအစိုးရတပ်ဖွဲ့တွေနဲ့MNDAA ကိုကန့်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အဲ့ဒီဒေသမှာစစ်အုပ်ချုပ်ရေးအရေးပေါ်အခြေအနေရက်60တက်မှတ်လိုက်တာနဲ့သတင်းပတ်တစ်ပတ်အတွင်းမှာတင်ချက်ချင်းကြီးအလံတင်ထားတဲ့ရင်တန်းနှစ်ချိန်တိုက်ခိုက်ခံရတာတွေဟာစိုးရင်စရာတွေဖြစ်တယ်လို့ဆိုပါတယ်အကြမ်းဖက်မှုတွေတဖြည်းဖြည်းကြီးထွားပြန့်နှံ့လာရင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအစီအစဉ်အတွက်ဝမ်းနည်းစရာကောင်းတဲ့ဖြစ်ရနဲ့ရင်ဆိုင်ရနိုင်တာကြောင့်လူ့အခွင့်အရေးကိုလေးစားလိုက်နာပြီးအရသာပြည်သူတွေကိုအကာအကွယ်ပေးနိုင်အောင်သက်ဆိုင်သူအားလုံးကဆွေးနွေးပွဲမှာညှိနှိုင်းအပြေရှာကြဖို့သူ့အနေနဲ့တိုက်တွန်းကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကဗုဒ္ဓဦးနဲ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ